မြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကတိုင်းပြည်ကိုအာဏာသိမ်းစရာမလိုပဲအရေးကြီးတဲ့ကဏ္ဍတွေမှာဆက်လက်ချုပ်ကိုင်နိုင်စွမ်းရှိနေသေးတယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကပြောဆိုပါတယ်။ဇွန်လ3ရက်နေ့ကနေပြည်တော်မှကျင်းပတဲ့လုံခြုံရေးဆိုင်ရာအထူးစည်းဝေးမှာတက်မတော်ကအာဏာပြန်သိမ်းမှုအထိတက်မတော်ကာကွယ်ရေးဦးစီးချုပ်ကပြောခဲ့တယ်ဆိုပြီးထိုင်းနိုင်ငံထုတ် Bangkok Post သတင်းစာပါဆောင်မနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေဘက်ကညှင်းဆို့ချက်တွေထွက်ပေါ်လာပြီးအဲ့ဒီလိုသုံးသပ်ပြောဆိုလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုကိုညင်ဝင်းအောင်ကစူးစီးတင်ပြထားပါတယ်
။ရခိုင်ပြည်ထောင်စုနဲ့ပတ်သက်လို့နိုင်ငံသားတို့ဥပါဝင်မဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းသွားမယ်လို့မေလ31ရက်နေ့မှာ NLD အစိုးရကကြေညာခဲ့ပြီးနောက်ကားလုံးအစည်းအဝေးဆန်တဲ့လုံခြုံရေးဆိုင်ရာအထူးအစည်းအဝေးတရက်ကိုနေပြည်တော်ကနိုင်ငံတော်သမ္မတအိမ်တော်မှာဇွန်လ8ရက်နေ့ကကျင်းပခဲ့ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစုံစမ်းရေးကော်မရှင်မှာနိုင်ငံသားထည့်သွင်းတာကိုလက်မခံဘဲအာဏာသိမ်းမယ်လို့တော်မှချင်းချောက်ပြောဆိုခဲ့တယ်ဆိုပြီးဇွန်လ23ရက်ထုတ်ဘန်ကောက်ပို့သတင်းစာမှာနိုင်ငံသားဆောင်းပါးရှင်လယ်ရီဂျေကင်ကသူ့ရဲ့သတင်းရင်းမြစ်တွေကိုကိုးကားရေးသားခဲ့တာပါလယ်ရီဂျေကင်ရဲ့ဆောင်းပါးပါအချက်တွေဟာမဟုတ်မှန်ကြောင်းသမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစောဒီကတည်င်းနောက်တွေကိုရှင်းပြခဲ့ပါလေ
။ဒါဆိုရင်အဲ့မှာတက်တဲ့ခေါင်းဆောင်တွေအကုန်လုံးအေးစစ်စစ်ပဲဆင်းနေတယ်။အဲ့မှာအဲ့ဒီလိုမှကျွန်တော်တို့ကရှိပါတယ်။အဲ့ဒီဒေတာတွေကြီးတဲ့ဘက်ကောက်ဘုမှာနေထားသလိုမျိုးတက်မတော်ကောင်းဦးဒီကစားနေပြီးတော့အာနာသိမ့်ကိုအထိပြောတယ်ဆိုတဲ့ခါတွေကလုံးဝမှားပါတယ်အဲ့ဒါလည်းပြောချင်တ
ာ။ NLD အစိုးရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်မှာနိုင်ငံသားတူဦးပါဝင်မဲ့ကိစ္စတက်မတော်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့ဦးစော်ထေကမဖြေချခဲ့ပါဘူး။အဲ့ဒီစုံစမ်းရေးကော်မရှင်ကိုပြည်တွင်းကပုဂ္ဂိုလ်တွေနဲ့သာဖွဲ့စည်းဖို့ပြည်ခိုင်မျိုးပါတီကဇွန်လ6ရက်နေ့လွှတ်တော်မှာအဆိုတင်သွင်းခဲ့ပါသေးတယ်။မြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းပြည်ရဲ့အရေးကြီးတဲ့ကဏ္ဍတွေမှာစစ်တပ်ကဆက်လက်ချုပ်ကိုင်နိုင်စွမ်းရှိနေသေးတာကြောင့်အာဏာသိမ်းစရာမလိုပဲစစ်တပ်ကရပ်တည်နိုင်သေးတယ်လို့သုံးသပ်သူကတော့ဂျာမနီအခြေစိုက်မြန်မာနိုင်ငံရေးလေလာသုံးသပ်သူဆိုင်းဝမ်ဆိုင်းဖြစ်ပါလေ
။ဆန်ဆန်ကလယ်ရီယာကင်ကသူကသူ့ရဲ့တိုရီယိုသူကဟွာလူစိတ်ဝင်စားအောင်လူတွေဟာဆိုဖြစ်သွားအောင်ဆိုဒီလိုလွတ်တယ်လို့ကျွန်တော်ထင်တယ်။သူတို့အာဏာသိမ်းဖို့မလိုပဲလေ။အာဏာပုံးပဲ့သွားမယ်လို့ထင်လို့ရှိတယ်သူတို့တိတ်ရင်တိတ်မှာပေါ့။ဆိုတော့ဆန်ဆန်ကအာဏာသိမ်းခြင်းအဖြစ်သူတို့အတွက်ပို့ပြီးတော့နိုင်ငံရေးအရာဆိုရင်သူတို့ရှုံးတယ်မတိတ်မနဲ့ဒီတိုင်းနေတာသူတို့တပ်ပို့ပြီးများအမျက်ရှိတယ
်တမန်ဦးသိန်းစိန်လက်ထက်တုန်းကရခိုင်ပြည်နယ်တွင်အကြမ်းဖက်ပဋိပက္ခတွေဖြစ်လာခြင်းမှာအရေးပေါ်အခြေအနေတရကျညာပြီးရခိုင်ပြည်နယ်မှာစစ်တပ်ကအာဏာရယူခဲ့ပါတယ်ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရတရားဝင်လုဆောင်ခဲ့တာပါဘန်ကောက်ပို့စ်မှာရေးတဲ့လယ်ရီဂျေကင်ရဲ့ဆောင်းပါးပေါ်အခုလိုအငင်းပွားစရာတွေဖြစ်လာရတာဟာမြန်မာအစိုးရအနေနဲ့ပြည်သူလူထုကိုပွင့်လင်းမြင်သာစွာနဲ့အချိန်မီသတင်းမှန်တွေထုတ်ပြန်နိုင်ခြင်းမရှိခဲ့တာကြောင့်ဖြစ်တယ်လို့ပြည်ပခြေဆိုင်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမမောင်မြေကသုံးသပ်ပါတယ
်ကျွန်တော်အမြင်ရတာဒီလိုမျိုးလူတွေဖတ်လောက်အောင်လူတွေစိတ်ဝင်စားလောက်အောင်ဘာကြောင့်ဖြစ်တယ်လဲအဲ့ဒါအဓိကတော့ကျွန်တော်တို့ရှိမှာသတင်းတွေကိုထင်ချမ်းတဲ့ကိစ္စမျိုးတွေအချိန်မီမထုတ်ပြန်တဲ့ကိစ္စမျိုးတွေအဲ့ဒါတွေရှိနေလို့သာဖြစ်တာတကယ်တမ်းကတော့စောစောပိုင်းတော့သူတို့တွေးဆွန်ဆွေးနွေးပြီးမကြခင်မှာတိုင်းပြည်ကိုဘာကြောင့်တွေးဆွန်ဆွေးနွေးရလဲဆိုတဲ့အကြောင်းအရာတွေသူတို့ထုတ်ပြန်ခဲ့မယ်ဆိုလို့ရှိရင်အဲဒီလိုမျိုးကောလာဟလပွားစရာတွေမရှိဘူးလို့ကျွန်တော်မြင်ပါတယ်
။ဆောင်းပါးရှင်လယ်ရီဂျေကင်ရဲ့ဆောင်းပါးမှာတော့မြန်မာအစိုးရကဖွင့်မဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်နဲ့နိုင်ငံသားကြွမ်းကျင်သူတို့ထည့်သွင်းမဲ့ကိစ္စကိုလုံးဝလက်မခံနိုင်ကြောင်းစစ်တပ်ကငြင်းဆန်ခဲ့တယ်လို့ကာကျုံနဲ့အဆက်အသွယ်ရှိတဲ့စစ်တပ်အရာရှိဟောင်းတူဦးကိုကိုးကားရေးခဲ့ပါတယ်။ဒီကိစ္စဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခြင်းမှာဗိုလ်ချုပ်မှုကြီးကဒေါသတကြီးတုတ်ပြန်ခဲ့တယ်လို့အာနာသိမ့်မယ်လို့တော်မှချင်းချောက်ခဲ့တယ်ဆိုပြီးစစ်တပ်ထိပ်ပိုင်းနဲ့နီးစပ်တဲ့သတင်းရင်းမြစ်အများအပြားကပြောကြောင်းလယ်ရီဂျေကင်ကရေးသားပေမဲ့အာနာသိမ့်မယ်ဆိုတာရခိုင်ပြည်နယ်တစ်ခုတည်းကိုပြောတာလားဒတိုင်းပြည်လုံးကိုပြောတာလားဆိုတာတည်တည်ချာချာမသိရဘူးလို့လယ်ရီကရေးပါတယ်စုံစမ်းရေးကော်မရှင်နဲ့နိုင်ငံသားပါမယ်ဆိုတာကိုလက်ခံဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကဗိုလ်ချုပ်မှုကြီးကိုဖြောင်းပြနိုင်ခဲ့တာကြောင့်အာဏာသိမ်းရေးကိစ္စလမ်းလွှဲနိုင်ခဲ့တယ်လို့လယ်ရီဂျင်ရဲ့ဆောင်းပါးမှာရေးထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စုစည်းတင်ပြခဲ့တာပါ။